ဟုတ်ကဲ့ခင်ဗျာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကရွှေညဝါဆရာတော်ပေါ်ချမှတ်ထားတဲ့ပြစ်ဒဏ်ဟာပြင်းထန်လွန်းတဲ့အတွက်တသက်ညာညာပြန်လည်စဉ်းစားပြေဖို့ရည်ရွယ်ချက်နဲ့နိုင်ငံရေးကျင်းသားဟောင်းတွေဆရာတော်ရဲ့ဒဂါမတွေစုပေါင်းပြီးစာရေးသားလက်မှတ်ရေးထိုးပြီးဆက်ကပ်ခဲ့ပါတယ်။စာကိုတော့ကဘာအေးကိုမီကတန်ခါမဟာနာယကရုံးမှာဒီကနေ့တွားရောက်ဆက်ကပ်ခဲ့တာလို့နိုင်ငံရေးကျင်းသားဟောင်းကိုကြည်လွင်ကပြောပါတယ်။
တော်တန်ခါမဟာနဂါအဖွဲ့တစ်ဖွဲ့လုံးဆရာတော်တွေကိုကျွန်တော်တို့ကဥတီပြီးတော့ဆရာတော်ကြီးတွေရဲ့ရုံးအဖွဲ့ကိုပေါ့နော်ကဘာအေးကုန်းမြေမှာရှိတဲ့ရုံးအဖွဲ့ကိုကျွန်တော်ဆွဲရောက်ပေးရခဲ့ပါတယ်။အားရလက်ခံထားပြီးတော့ဆရာတော်ကြီးတွေစီကိုပို့ဆောင်ပေးရမယ်လို့သူကပြောပါတယ်။မိတူတွေကိုကျွန်တော်တို့ကဆရာတော်အရှင်ညာနိဒာစီကိုပို့ပြီးပါပြီ။နောက်မကွေးကျောင်းတိုင်းဆရာကြီးစီကိုပို့ပြီးပါပြီ။နောက်ထပ်လည်းတန်ခါတော်တွေစီကိုလည်းဆင့်ပွားပြီးတော့ကျွန်တော်တို့ပို့ပေးနေတာရှိပါတယ်
။ဒီကနေ့ကဘာအေးကုန်းမြေကတန်ခါမဟာနာယကရုံးကိုတွားရောက်ဆက်ကပ်ခဲ့တဲ့ရှောက်ထားစာပါအကြောင်းတွေကတချို့ကိုနိုင်ငံရေးအကျဉ်းသူဟောင်းမဆုစုနွေကအခုလိုဖတ်ပြပါဗျာ
ဗုဒ္ဓရှင်တော်မြတ်ဤသာသနာတော်ကြီးနှင့်ဗုဒ္ဓသားတော်များဖြစ်ကြကုန်သောယဟန်သံဃာတော်များဤဂုံတိတ်ခာမြင့်မာ၏ကိုရှိရှု၏အထက်ပါဖြစ်ရပေါ်တွင်ငြိမ်းချမ်းစွာဖြင့်ပြည်လဲရေးကိုဦးစားပေးကတတိတော်တို့မြန်မာနိုင်ငံ၏အမြင့်ဆုံးသာသနာပိုင်အဖွဲ့ကြီးဖြစ်သောနိုင်ငံတော်တန်ခါမဟာနာယကအဖွဲ့မှဆရာတော်ကြီးများနှင့်မြန်မာနိုင်ငံတော်ဝန်မှတန်ခါတော်အရှင်သူမြတ်အားလုံးတို့ကဈေးနှင့်စွာဖြင့်ဝိုင်းဝန်းအထေရှား၏ဆုံးဖြတ်ပေးပါရန်ရိုသေစွာလျှောက်ထားအပ်ပါသည်
။ရွှေညဝါဆရာတော်ဥပညာတိဟကလည်းမိမိပေါ်ချမှတ်ထားတဲ့ပြည်တံတွေအတွက်တောင်းပန်တဲ့စာကိုနိုင်ငံတော်တန်ခါမဟာနာယကဆရာတော်တွေထံလျှောက်ထားပေမဲ့အခုချိန်ထိအကြောင်းပြန်တာမရှိသေးဘူးလို့ကိုကြည်လင်ကပြောပါတယ်။
နောက်ဆုံးအချိန်ကဆရာတော်ကြီးကနေပြီးတော့ဒီသံဃာမဟာနဂါဘွဲ့ဆရာတော်ကြီးကိုပြန်လည်ပြီးတော့တောင်းပန်လျှောက်ထားတဲ့အကြောင်းကြားတာကိုသံဃာမဟာနဂါဘွဲ့ကိုတင်သွင်းထားတာကိုပြန်လည်အပြေမပေးသေးပါဘူး။ဒါကိုဘာမှမတုံ့ပြန်သေးပဲနဲ့လက်ရှိဆရာတော်ကတော့ကြောင်းမှရှိနေပါတယ်။လောလောဆယ်တော့ဘာဖြစ်လာမလဲဆိုတာမသိပဲနဲ့ဆရာတော်ကစိုးရင်စိမ့်နဲ့နေထိုင်နေရပါတယ်
။ရွှေညဝါဆရာတော်ဟာဗုဒ္ဓဘာသာထွန်းကားရေးဘာသာရေးကိုသာတင်ကြားပို့ချနေတဲ့ဆရာတော်သာဖြစ်ကြောင်းမဆုစုနေကသူတို့လျှောက်ထားတဲ့စာတွေကအကြောင်းကိုဖတ်ပြပါတယ်။
ရန်ကုန်တိုင်းကြီးမနိုင်မြို့နယ်သာရုပရိယတ္တိစာတင်တိုက်တွင်၌သတင်းသုံးနေထိုင်နေရရှိသောရှင်ညဝါဆရာတော်ဦးပညာတိဟသည်ရန်ကုန်ဘုရားတက္ကသိုလ်ကိုဦးစီးဖွင့်လင်းလျက်သာသနာပြုလုပ်ငန်းများကိုစွန့်စွန့်တမန်အားကျိုးမှန်တဲ့လှူဆောင်နေသည်ကိုတတိတော်တို့တွေးမြင်သိရှိနေရပါသည်ခင်ဗျာ။ရှင်ညဝါဆရာတော်ဦးပညာတိဟမှာတတိတော်တို့အားဟောကြားခဲ့သမျှသောတရားတော်များနှင့်ဩဝါဒများသည်ဗုဒ္ဓရှင်တော်မြတ်ဖရာ၏တရားဓမ္မအစုံအမများတည်တံ့ပြန့်ပွားရေးနှင့်သာသနာတော်သုံးရပ်ထွန်းကားရေးမြန်မာပြည်ကြီးအတွင်ငြိမ်းချမ်းရေးမြင့်မြင့်ရေးတို့အတွင်လမ်းညွန်ဆုံးမထားသောတရားများသာဖြစ်ပါသည်ခင်ဗျာ
။ရွှေညဝါဆရာတော်ဟာဒီနှစ်ဖေဖော်ဝါရီလအတွင်းက၅ပါးမမှောက်ကြစေနဲ့ဆိုတဲ့အကြောင်းမိန့်ကြားမိတဲ့အတွက်တနှစ်တိတိတရားဟောခွင့်ပိတ်ပင်ခံထားရတယ်လို့ RFA နဲ့တွဲဆုံမင်းမြန်ကမှမိန့်ကြားခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလအတွင်းကမန္တလေးမြို့က NLD ရုံးမှာညီညွတ်ရေးအကြောင်းမိန့်ကြားခဲ့တဲ့အတွက်ဒီဇင်ဘာလ12ရက်နေ့ကတန်ခါမဟာနာဂကနေကြီးမြင့်နိုင်သာဓုကျောင်းတက်ကဖယ်ရှားပေးဖို့ဆရာတော်ထံစာရေးသားပေးပို့ခဲ့ပါတယ်။ရွှေညဝါဆရာတော်ဟာအမေရိကန်နိုင်ငံသားဝန်ကြီးမစ္စဆဟီလာရီကလင်တန်မြန်မာနိုင်ငံကိုရောက်ရှိစဉ်ကလည်းတွေ့ဆုံခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။